ဒီရန်ကုန်မှာတွေးလွန်တုတ်ကွေးယောဂဖြစ်ပွားမှုတော့မနစ်ခတ်တဲ့ဖြစ်ပွားနေကြလို့ဆရာကြီးရဲ့
ရန်ကုန်မှာကတော့မနစ်ခတ်တဲ့စာရင်တော့များမှာပဲတွေးလွန်တုတ်ကွေးဖြစ်ပွားမှုကတော့ဒီနှစ်ကောနော်ရန်ကုန်တိုင်းမှာမဟုတ်ပါဘူးမြန်မာတနိုင်ငံလုံးအနေနဲ့ပြောလို့ရှိရင်တော့2016ခုနှစ်ထက်တော့အငင်းငယ်များပြားပြီးတော့မှ2015ခုနှစ်ထက်ဆိုင်းရှာရင်တော့ကျွန်တော်နည်းနေသေးတယ်ပေါ့နော်ဒီနှစ်မှာတော့ဖြစ်ပွားမှုအထိုက်လျောက်များနေတယ်ဆိုတော့ဟုတ်ပါတယ်
စင်းပြူစုထားသည်များအခုအချိန်ထိပေါ့လေဟိုဖြစ်ပွားမှုနှုံးတို့အဲစင်းရင်းစရာလေးပေါ့အကြိုက
်လောလောဆယ်ကျွန်တော်တို့က၁ရက်တလားနဲ့၈ရက်ခုနှစ်လားဒီကျွန်တော်တပေါင်း1,906ဦးရောဂါဖြစ်ပွားမှုရှိပါတယ်ပြည်သူမှုက66ဦးကျွန်တော်တို့ရှိပါတယ်ရန်ကုန်တိုင်းမှာလက်ရှိဖြစ်ပွားနေတာ2,664ဦးပေါ့၈ရက်ခုနှစ်လားစီပေါ့နော်ပြည်သူမှု15ဦးရှိပြီပေါ့ဒါကဒုတိယများတာအေယာဝတီများပါတယ် 1,653 ဦးကျွန်တော်ရှိပါတယ်ဒီဆုံးသူ19ဦးရှိပါတယ်အေရဝင်းတတိယမြောက်များတာကျွန်တော် 1,450 ဦးရခိုင်မှာပါဒီဆုံးသူ17ဦးကျွန်တော်ရှိပါတယ်မွန်ပြည်နယ် 1,153 ဦးပေါ့နော်မွန်ပြည်နယ်မှာဒီဆုံးသူကျွန်တော်မရှိသေးပါဘူးဒုတိုင်းဒေသရဲ့ 1,108 ဦးပေါ့ဒီဆုံးသူ10ဦးရှိပါတယ်ဒါကတော့ကျွန်တော်ထောင်ကျော်တဲ့ပြည်နယ်တိုင်းကိုပြောတာပါဟုတ
်ကဲ့
ဘာလို့ထောင်ကျော်တဲ့လူတွေပေါ့မြန်မာနိုင်ငံလူကြီး30,000မှာ7,000နဲ့10,000လောက်ထိဟိုရန်ကုန်မှာနေတာ ਉਹ လူကြီးထူထပ်တဲ့အခါကျတော့တွင်းတွင်းတို့ကရောဖြစ်ပွားမှုကလည်းရန်ကုန်မှာများလေးရှိတယ်ဆိုတော့နှစ်စဉ်နှစ်တိုင်းမှာပဲလို့ကျွန်တော်ပြောတာ
တွင်းတွင်းတို့ဆိုတာလည်းချင်းချောင်းကူးဆက်ယောဂါတော့ဖြစ်နိုင်တယ်ဆိုတော
့အဲ့ဒါမှချင်းချောင်းကူးဆက်တဲ့ယောဂါတမျိုးပါ
ဟုတ်ကဲ့ရေရှည်မဖြစ်အောင်ပေါ့လေဆရာကြီးဘလို့ထိန်းသိမ်းကာကွယ်ပေးဖို့များရှိမလဲဆရာကြီးဘလို့များအကြံဉာဏ်ပေးကြလဲဆရာကြီးအစိုးရဘက်ကရော
ပြည်သူတွေဘက်ကရောအဓိကအကျဆုံးကျွန်တော်တို့ကလောအမယ်ကိစ္စတော့ဟိုမိမိရဲ့အိမ်တွင်းမှာချင်းချောင်းပိုးလောက်လမ်းတစ်ကောင်းမှမရှိအောင်ခြံဝင်းတွင်းမှာချင်းချောင်းပိုးလောက်လမ်းတစ်ကောင်းမှမရှိအောင်မိမိရဲ့လမ်းမိမိရဲ့ရွာမိမိရဲ့ရပ်ွက်ပေါ့နော်အဲ့ဒီမှာသင်္ချာပို့တော့မယ်တကောင်းမှမရှိအောင်ကျွန်တော်တို့တမိတမျိုးတည်းဝိုင်းဝန်းဆောင်ရွက်ကြဖို့ကျွန်တော်တို့ပြောပါတယ်လို့အဲ့ဒါလေးကျွန်တော်မြစ်တရရခံနေတာပါအားလုံးလေကျွန်တော်တို့ဘိုင်းကဘာလုပ်တယ်လဲဆိုတော့တွင်းတူကွေယောဂဖြစ်နိုင်ခြေရှိတယ်လို့သတ်မှတ်တဲ့ရပ်ွက်တွေရွာတွေရှိပါတယ်အဲ့ဒီရွာတွေမှာကျွန်တော်တို့ကအပိတ်ဆေးခတ်ပါတယ်ဒီနေ့ထိဆိုလို့ရှိရင်အိမ်ကြီးပေါင်း9သိန်းနဲ့9ပေါင်းနဲ့18အိမ်မှာကျွန်တော်အပိတ်ဆေးကျွန်တော်တို့ခတ်ပေးထားပါတယ်ပြင်ကျောင်းပေါင်းဆို1,615ကျောင်းပေါ့ဒီ user ခွက်ပေါင်းအနေနဲ့ဆိုရင်65သိန်းနဲ့82,262 ခုပေါ့နော်ဒေးရှိတွေခတ်ပေးခဲ့ပါတယ်ဒေးရှိကီလိုဂရမ်အနေနဲ့ဆိုရင်46သိန်း64,134ကီလိုဂရမ်ပေါ့နော်အဲ့လိုအသုံးပြုပြီးကျွန်တော်တို့ခတ်ပေးထားပါတယ်နောက်ကကျွန်တော်တို့လူနာရှိပြီဆိုရင်လည်းနောက်ထပ်လူနာများရှိဦးများရှာဖွေရလုပ်ငန်းလူနာရှိတဲ့အတွက်လူနာအိမ်ကိုဌာပနာပြုပြီးဓာတ်တရားအတွင်းမှာရှင်စည်းမှုတ်တဲ့လုပ်ငန်းကိုလည်းကျွန်တော်တို့ဒါဆောင်ရွက်တဲ့အနေအထားမျိုးကိုကျွန်တော်တို့ရှိပါတယ်။ဒါကျွန်တော်ကတတိလုံးတိုင်းတာအနေနဲ့ကျွန်တော်ပြောတာပါ။အဖြစ်ခုနာဒီကျွန်တော်တို့ပြင်တိုင်း15ခုကနေ report လုပ်ထားတဲ့ဟာကိုကျွန်တော်ပြောတာဖြစ်ပါတယ
်။ဒီအဖိတ်ဆေးရဲ့အစွမ်းအနည်းတင်ပေါ့လေဘယ်လိုများရှိမလဲ။ဒီအဖိတ်ဆေးခတ်လိုက်တဲ့အတွက်ကြောင့်မလို့သူ့ရဲ့တက်တန်းပေါ့လေဘယ်လောက်ကြီးများဒီချင်ကြား
အဖိတ်ဆေးရဲ့တက်တန်းကကျွန်တော်2လရှိပါတယ်။အဲကျွန်တော်တို့ကဒီဗိတ်ဒီတကခတ်ပြီးလို့ရှိရင်အဲ့ဒီခတ်တာလည်းအမှရေစီပေါ့ရေစီရေထထထက်ပြီးသုံးလို့ရပါတယ်သူကနေသူတဲမှာရှိနေတဲ့တီးလေးကနည်းနည်းလေးပါ169ရာခိုင်နှုန်းပေါ့တီးလေးက10ရာခိုင်နှုန်းပဲကျွန်တော်တို့ပါတာဖြစ်ပါတယ်အဲ့ကကြအဲ့အနေနဲ့သူကချင်းကြား9လောက်လမ်းကိုသူကပေးကြတာဖြစ်ပါတယ်အဲ့တော့သူကနာပေါင်းများများစွာဖြတ်တန်းထားပြီးသားဖြစ်ပါတယ်သူကလူလုံးဝအံ့နေမပေးပါဘူးချင်းကြား9လောက်လမ်းကိုပဲပေးကြတာကျွန်တော်တို့ဖြစ်ပါတယ်အဲ့2လအတူမှာအားနည်းတဲ့ကျွန်တော်တို့ရှိပါတယ
်ဒီသွေးလုံးတုတ်ကွေးဆိုတာလည်းမိုးရာဒီအတွင်းမှာအဖြစ်များတယ်ပေါ့လေအဲ့တော့မိုးရင်းကာလကလည်းကြံနေသေးတယ်ဆိုတော့ဒီသွေးလုံးတုတ်ကွေးယောဂါအနေအကင်းဆုံးကာလအနေနဲ့ဘယ်အချိန်လောက်ဆိုဖြစ်နိုင်မလဲဆရာကြီးဘယ်လိုများခံမှန်းပြောချင်ပြောနိုင်ပါလဲ
ရင်းတော့ဆိုရင်တော့10လ17လ18လပိုင်းပေါ့လောရောင်ပြောအေးတဲ့ရာသီဦးပေါ့အေးတဲ့ရာသီဦးကြနဲ့ချင်းရဲ့လုံရှားမှုကလည်းနှေးသွေးသွားတယ်နောက်ကတెంပရေချာကျသွားတာဖြစ်တဲ့အတွက်ချင်းကြားတွေပေါက်တဲ့နှုံးကလည်းနှေးသွားတယ်အန်ဒီအထိုက်လျောက်နှေးသွားတယ်အရင်ကပေါ့နော်အခုတော့ကျွန်တော်တို့ကတစ်နှစ်ပတ်လုံးကျွန်တော်တို့ကအန်ဒီနှေးသွားတဲ့အခြေအနေရဲ့လို့ကျွန်တော်တို့ပြောရတော့တော့ခက်သွားပြီပေါ့နော်ကျွန်တော်တို့အန်ဒီအများဆုံးကတော့မြန်မာနိုင်ငံတနိုင်ငံလုံးတိုင်းတာနဲ့ပြန်ဂျူလိုင်လအများဆုံးပဲပေါ့
ဆရာကြီးဒေါက်တာဇော်လင်းအခုလို့ပြေချပြီးတဲ့အတွက် RF ကကျေးဇူးများကြီးတင်ပါတယ်ဆရာကြီး
ဟုတ်ကဲ့ပါခင်ဗျာ